သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဥပဟန်တာခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းအစီအစဉ်ကကြိုဆိုလိုက်ပြီးတော့အခုလို့ကျွန်တော်တို့နဲ့ဆွေးနွေးပေးမဲ့အတွက်လည်းကျေးဇူးတင်ပါတယ်ပထမဆုံးအနေနဲ့ဥပဟန်ထံကရဲ့နောက်ကြောင်းလေးနဲ့နည်းနည်းလေးပြောပြပြီးသောရရှင်နေနဲ့မိတ်ဆက်ပေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကလက်ရှိမှာပေါ့နော်ကျွန်တော်ရဲ့မိခင်ဇာတိကကျွန်တော်မွေးရဇာတိကတော့ Greenie ပြည်နယ်လက်ကောမြို့ကဖြစ်ပါတယ်။လက်ရှိမှာတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရ NUG မှာလူခွင့်ရေးရဝန်ကြီးဌာနရဲ့ဒုဝန်ကြီးဖြစ်တောင်းထားဆောင်နေပါတယ်
။ဟုတ်ကဲ့ဒီ Greenie နဲ့ဒီကရဆိုတာကဘာရီကွာချားလဲဆိုတာနည်းနည်းလေးရှင်းပြပေးပါခင်ဗျာ
။ဟုတ်ကဲ့ဗျ။ Greenie ဆိုတာကကျွန်တော်တို့ဟိုးယင်ပင်မနာမည်ပေါ့နော်ပင်မနာမည်ကကျွန်တော်က Greenie လို့ခေါ်ပါတယ်။သူ့ပင်မဲ့1950နှစ်မှာပဲကရပြည်နယ်လို့သူကဟိုပြောင်းလဲခေါ်ဆိုခဲ့တာပေါ့နော်။အမှန်တော့ကျွန်တော်တို့ Greenie လို့ခေါ်ရင်တော့အားလုံးပို့ပြီးတော့နှိမ့်ချိုက်ကြတယ်သဘောချကြတယ်လက်ရှိကျွန်တော်တို့တိုင်းဒါပါတီတွေဖြစ်လက်ရှိပြည်တွင်းမှာရှိနေတဲ့အင်အားစုတွေပြည်ပြည်အားလုံးက Greenie လို့တုံတုံထားတာကိုတွေ့ကြမယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်။ဘာဖြစ်လို့ဆို Greenie ဆိုတဲ့နေရာမှာ Greenie ပြည်နယ်အတွင်းမှာနေထိုင်ကြတဲ့တိုင်းဒါအားလုံးကိုလွှမ်းခြုံပြီးတော့ကူစားပြုထားတာဖြစ်ပါတယ်။ Greenie ထဲမှာကယန်းကရားကရော့ဘကူးမနောတွေအများကြီးပေါ့နော်။ပြီးတော့ဒီရှမ်းလို့ဒီပအိုးလို့လည်းရှိပါတယ်။ပမာလည်းရှိပါတယ်။ကျွန်တော်ပြောချင်တာကဒီ Greenie လို့ပြောရချင်မှာဒီဝန်းဝိုင်းဒီပြည်နယ်မှာနေထိုင်တဲ့အားလုံးကိုကူစားပြုတာဖြစ်ပါတယ်
။ဟုတ်ကဲ့ဒီဥပဟန်ထံကအခုလော်လောဆယ်ကျွန်တော်တို့မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရက NUG ရဲ့လူ့အခွင့်အရေးဒုဝန်ကြီးလို့သိရပါတယ်ကျွန်တော်တို့ဒီချမ်းဖက်ဆရာနာရှင်ပြုတ်ကျသွားပြီလို့အထဲကိုဒီ NUG ပြန်ရောက်သွားတဲ့ခါကြလို့ရှိရင်တခြားဒီဝန်ကြီးဌာနတွေထဲဆားလို့ရှိရင်ကျွန်တော်တို့လူ့အခွင့်အရေးဝန်ကြီးဌာနမှာလောက်ကင်စရာတွေအများကြီးရှိမယ်လို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့ဆိုတော့အခုလော်လော့ဆယ်ပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာပြည်ထဲမှာဒီအချမ်းဖက်ဆေးအနာရှင်ကလူတွေသတ်ထားတာတွေလည်းမနေဘူး။ဒါဒီအချမ်းဖက်ဆေးအနာရှင်နေမဟုတ်ပါဘူး။ကျွန်တော်တို့ဟိုဗိုလ်ချုပ်နေဝင်1962ခုနှစ်စပြီးအာဏာသိမ်းတဲ့က7 July မှာကျောင်းသားတွေသတ်ခဲ့တဲ့အလုံသမားအရေးခင်း88အရေးခင်းဗိုလ်သားရွှေလက်ထက်မှာလည်းဒီရွှေဝါတောင်လွန်ရေးတို့ဘာလို့နဲ့အများကြီးလူအခွင့်အရေးချိုးဖောက်မှုတွေကအများကြီးရှိပါတယ်။တော့ဒီချိုးဖောက်မှုတွေအားလုံးကိုဘလို့ကင်တွယ်နိုင်မယ်လို့ထင်ပါတယ်သူတို့အားလုံးတရားဥပဒေရအရေးယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတရားရုံးတွေမှာဘလို့များဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျလက်ရှိကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးရဝန်ကြီးဌာနအနေနဲ့ကျွန်တော်ပြင်ဆင်ထားတာအများကြီးရှိပါတယ်လက်ရှိမှာကျွန်တော်တို့လှုပ်ဆောင်နေတာကတော့ဖြစ်ပေါ်နေတဲ့လက်ရှိလတ်တလောမှာလူခွင့်ချိုးဖောက်မှုတွေတမကကျွန်တော်တို့ကနှစ်ပေါင်းများစွာပေါ့နှစ်ပေါင်း90လောက်ကတည်းကကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေဟိုအများကြီးတွေ့ကြုံခံစားလာရဖြစ်ပါတယ်တို့ပေမဲ့လက်ရှိဒီဗီယိုရီလတ်တရက်နှစ်မှာအာနာသိမ့်ပြီးနောက်ပိုင်းလောလောလတ်လာပေါ့နော်ပို့ပြီးတော့ထင်တာမြင်တာရှိသွားတာကပြည်သူပြည်သားတွေမြို့ပြပေါ်မှာဒီလိုမျိုးပြောင်ပြောင်တင်းတင်းစစ်ကောင်စီကနေတပ်ဖြတ်တာတွေလူခွင့်ချိုးဖောက်မှုတွေကိုပြောင်ပြောင်တင်းတင်းလှုပ်လာတဲ့အချိန်မှာလူတွေကအားလုံးပို့ပြီးတော့တိလာတော့ဗောနော်ဒါတွေကဘာကြောင့်လဲဆိုကျွန်တော်တို့အရင်ကတိုင်းရင်းသားဒေသတွေမှာလူခွင့်ချိုးပေါက်မှုတွေဖြစ်တယ်ဆိုတာတို့ကကြားပဲကြားတယ်မြင်ရတဲ့အခြေအနေမှာမရှိတဲ့ကြတော့အတိုင်းတာတစ်ခုတည်းတို့ကယုံကြည်မှယုံလိမ့်မယ်တို့ပေမဲ့လက်ရှိမှာတို့ကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွက်တို့ကဒါကိုလက်ခံသွားတော့ဒါကကျွန်တော်တို့လက်ရှိဖြစ်ပေါ်နေတဲ့အနေအထားကြောင့်ကျွန်တော်တို့နိုင်ငံမှာရှိတဲ့ညီညွတ်မှုမရှိတဲ့အနေအထားတစ်ခုကအားလုံးကညီညွတ်သွားကြတယ်နားလည်မှုကိုချင်းစာမှုမရှိတဲ့အနေအထားတစ်ခုမှာအားလုံးကိုချင်းစာသွားပြီးတော့အပြန်လာနားလည်မှုရှိသွားကြတော့ဗောနော်ဒီပေါ်မှာကျွန်တော်တို့ကသူခင်ဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ရန်တရားတစ်ခုကိုတိဆောက်နေပါတယ်အဲ့ဒါကလည်းကျွန်တော်တို့ Facebook စာမျက်နှာပေါ်မှာလူမှုကွန်ရက်စာမျက်နှာပေါ်မှာလည်းလူထုလေအနေနဲ့တိုင်ကြားနိုင်အောင်ဆိုပြီးတော့ကျွန်တော်တို့တရားဝင် website အနေနဲ့လည်းဖွင့်ထားပေးပြီးဖြစ်ပါတယ်ဒါကြောင့်မလို့သူခင်ချိုးမောက်မှုတွေကကျွန်တော်တို့လက်ရှိအမျိုးသားညီညွတ်ရေးဆိုရလူခင်ရဝန်ကြီးဌာနတစ်ခုကပဲလှုပ်တာမဟုတ်ဘဲနဲ့ပြည်သူလူထုရဲ့ပါဝင်မှုပေါ့နော်ပါဝင်မှုလည်းပါဝင်နိုင်အောင်ပြီးတော့ကျွန်တော်တို့သက်ဆိုင်ရာအတင်းအဖွဲ့တွေနဲ့စစ်တမ်းရတော်လကောင်းချဲလက်ရတော်လကောင်းကောက်ယူနိုင်အောင်ကျွန်တော်တို့ကအစင့်စင့်ဖွဲ့စည်းထားတာရှိပါတယ်။ဒါကတပိုင်းသူ့ပြင်မဲ့ပြည်သူလူထုရဲ့ပုံဝင်ပတ်သက်မှုတန်ကြားမှုအဲ့ဒီပိုင်းမှာလည်းကျွန်တော်တို့လက်ရှိလှုပ်ဆောင်နိုင်အောင်ဆိုမှကျွန်တော်တို့အဲ့ဒီလူမှုကွန်ရက်ဂွင်ရက်စာမျက်နှာပေါ်မှာဖွင့်ထားပြီးဖြစ်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့ဒါတွေတန်ကြားလာပြီးတော့ကျွန်တော်တို့ရရှိလာတဲ့ချဲလက်ကိုတခြားကျွန်တော်တို့မှတ်သားမှရပြုစုပြီးတော့ကျွန်တော်တို့လာမဲ့ နိုင်ငံတကာခုံရုံးတည်တည်နိုင်ဖို့ဆိုလဲကျွန်တော်တို့အမှုတွေတခြားတိဆောက်နေတာဖြစ်ပါတယ်ပြီးတော့ဒီနိုင်ငံတကာကဥပဒေပညာရှင်တွေလဲကျွန်တော်တို့စကားပြောနေပါတယ်အဲ့ဒါကိုလဲကျွန်တော်အနေနဲ့ထားသိပြီးတော့တိပေးချက်ပါတယ်ပြည်သူလူထုကိုအဲ့တော့လူခွင့်ရေးကိုချိုးဖောက်ခဲ့တဲ့ဘယ်သူမှဆိုပါတော့ကျွန်တော်တို့တစ်နေ့တစ်ချိန်ကြာရင်တကယ်ပဲတတိယရောက်ရေးယူဆောင်ရွက်နိုင်ဖို့ပြီးတော့ချိုးဖောက်ခံရတဲ့ပြည်သူတွေအတွက်တရားမျှတမှုပေါ်ဆောင်ပေးနိုင်ဖို့အဲ့ဒါတွေကျွန်တော်တို့အနေနဲ့လှုပ်ဆောင်နေပါတယ်ဆိုတာကိုပြောချင်ပါတယ
်နောက်တစ်ခုကကျွန်တော်တို့အပေါ်ကစစ်ဘုတ်ချုပ်တွေအပြင်ဟိုအောက်ခြေဒီရဲသားတွေစစ်သားတွေကလည်းဒီလူတွေကိုသူတို့အမိန်ပေးထားလားမပေးထားလားမသိဘူးလူတွေကိုရဲရဲဆက်ဆက်တနားနဲ့ပြစ်သတ်ဖြတ်တာတွေခလေးတွေသတ်ဖြတ်တာတွေရှိတော့ဘယ်လိုနည်းနေရာနေဘယ်အဆင့်ကနေစပြီးတော့ဒီလူအခွေချိုးဖောက်မှုစပြီးကင်တွယ်မယ်လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ဗျာကျွန်တော်တို့လူခွေချိုးဖောက်မှုပြောတဲ့နေရာမှာကျွန်တော်တို့၃မျိုး၃စားကျွန်တော်တို့ကြည့်လို့ရအောင်နော်လက်ရှိဖြစ်ပေါ်နေတဲ့အရင်ဒေးရနေအနာသိမ့်ပြီးနောက်ပိုင်းမှာဆိုရင်တော့ဌာနပြလို့လမ်းပေါ်မှာပေါ့နော်ငင်းချောက်ကဌာနပြတဲ့ပြည်သူတွေကိုသူတို့ကအကြံဖက်နေနေပြစ်ခတဲ့အတွက်ကြောင့်အဲ့ဒီမှာတည်ဆုံရတဲ့လူရှိတယ်ဒါကပထမ၃မျိုးပေါ့နော်ဒါကတော့ဌာနထုတ်ပေါ်တဲ့အပေါ်မှာသူတို့ကအကြံဖက်နေနေလို့တည်ဆုံရတယ်နောက်တစ်ချက်ကကျတော့ရည်ရွယ်ချက်ရှိရှိပေါ့နော်ဒါကကျတော့ဟိုဘယ်လိုပြောမလဲလူထုလောက်ရှာမှုမှာဇာနာထုတ်ပေါ်မှုမှာတို့အရန်ရန်တမ်းပြည့်လို့ထိခိုက်တည်ဆုံသွားတဲ့အခြေအနေနောက်တစ်ခုကကျတော့အခုကရည်ရွယ်ချက်ရှိရှိနဲ့တပ်ဖြတ်တာပေါ့နော်ဘာလို့ဆိုစနိုက်ပါတွေနဲ့ပြည့်တယ်ဆိုတော့ကဒါကရည်ရွယ်ချက်ပါသွားပြီအဲ့တော့အမိတ်အနာစီစဉ်မှုပေါ့နော်အဲ့ဒါလည်းပါသွားပြီပေါ့နော်အခါကျတော့ဒီလိုမျိုးရည်ရွယ်ချက်ရှိတပ်ဖြတ်မှုတွေကလည်းကျွန်တော်တို့ဟိုတွေ့ရှိရတယ်ဒါတစ်ချက်နောက်တစ်ချက်ကကျတော့တချို့ကလေးတွေကဇာနာပြတဲ့အချိန်မှာလိုက်လို့ထွက်ပြေးရင်လည်းလိုက်ပြည့်တယ်လိုက်ပြည့်တော့အိမ်ထဲတိပါလိုက်ပြည့်တယ်ဒါကလည်းနော်ကွန်ပျူတာနည်းရောတွေ့ရှိရပါတယ်အဲ့ဒီထဲမှာမှကလေးတွေဟိုအသက်မပြည့်သေးတဲ့ကလေးတွေလည်းကျွန်တော်တို့ဟိုထိခိုက်တည်ဆုံးတော့ကျွန်တော်တွေ့ရှိရပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ကကလေးကမိဘရင်ခွင်တက်မှာပဲရှိရအဲ့ဒါကိုဟိုလူမဆန်စွာပေါ့နော်ဒီလိုမျိုးပြစ်တတ်တယ်ဆိုတာကကျွန်တော်တို့ဘလို့မှလက်ခံနိုင်စရာအကြောင်းလည်းမရှိပါဘူးနော်အဲ့တော့ခါကျတော့ဒါကနောက်ထပ်တစ်မျိုးလမ်းပေါ်မှာဆော့ကစားရင်းနဲ့လည်းစစ်ကောင်စီကဥပဒေမဲ့စွာပြစ်ခတ်တဲ့အတွက်ဆုံးသွားတဲ့ကလေးတွေလည်းရှိတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကြောက်ယူချက်ရကျွန်တော်တို့အများကြီးတွေ့ရှိရတယ်အဲ့ဒီတွေ့ရကျွန်တော်တို့ဘယ်ကိစ္စမှကျွန်တော်တို့စပြီးတော့ကင်တွင်မယ်ဆိုတာမရှိပါဘူးကျွန်တော်တို့အနေနဲ့ဒီလိုမျိုးလူခွင့်ရင်းနဲ့ပတ်သက်ချိုးဖောက်မှုမှန်တယ်များပေါ့ကျွန်တော်တို့သူကန်သားလိုက်ကျွန်တော်တို့ခွဲခြားထားပါတယ်ဘာဖြစ်လို့ဆိုဆက်ရှိငေါ့လူခွင့်ရင်းချိုးဖောက်မှုနဲ့ဆိုတာ child right ပေါ့နော်ဒါ the fact ကျွန်တော်တို့ကထားထားတယ်ပြီးတော့ women right women ဆိုတာအမျိုးသမီးတွေကိုအကြမ်းဖက်မှတပ်ဖြတ်တာတွေဟိုအနိုင်ကျင့်တာတွေအတင်းအဓမ္မတွေဒါလည်းတစ်ဖက်ရှိတယ်ပေါ့ပြီးတော့နောက်တစ်ခုကဒီလိုတမန်လူခွင့်ရေးချိုးဖောက်မှုအလုံးကိုချိုးဖောက်တဲ့ပုံမှာဒီလိုကျွန်တော်တို့ကပြုစုထားရရှိအဲ့တော့သူ့အခန်းကဏ္ဍလိုက်ကျွန်တော်တို့ကအသေးစားပြုစုထားရင်ကအလုံးကိုတပြိုင်တည်းမှာကျွန်တော်တို့ဆောင်ရွက်နိုင်ဖို့ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့ရှိရင်ရခိုင်ပြည်ကပြည်သူလူထုကတော့ဒီရခိုင်ပြည်မှာရိုဟင်ဂျာဆိုတာဟိုအရင်တည်းကရှိတယ်ဆိုတာကိုအတော်များများလက်ခံပါတယ်ဒါပေမဲ့စစ်အာဏာရှင်အဆက်ဆက်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့နေဂျာဒေသတွေကိုသေချာစောင့်စည်းမှုမရှိတဲ့အတွက်ကြောင့်ဒီဘင်္ဂလားဒေ့ရှ်ဘက်ကလူတွေအများကြီးဒီဘက်ကိုကျူးကျော်ဝင်လာတယ်ဆိုတာကိုလည်းသူတို့ဒါကိုလည်းသူတို့လက်ခံထားတယ်အဲ့တော့ဒီ NUG အစိုးရအနေနဲ့အဲ့မှာရခိုင်ပြည်မှာရှိတဲ့ရိုဟင်ဂျာတွေကိုအားလုံးဆိုပြီးတော့အကုန်လုံးကိုအားလုံးကိုရိုဟင်ဂျာလို့အသိမှတ်ပြုပြီးတော့အကုန်လုံးကိုနိုင်ငံသားပေးမှာပါလားမဟုတ်ဘဲနဲ့ဒီဗမာပြည်ထက်ရိုဟင်ဂျာအစ်စ်လားမဟုတ်ဘဲနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနောက်မှဝင်လာတဲ့လူတွေလားဆိုတာကိုစစ်ဆေးဖို့ရှိပါလား
ဟုတ်ကဲ့ဗျာဒါကတော့ကျွန်တော်နှစ်ပိုင်းခွဲပြောလို့ရတယ်ဗောနော်ဘာဖြစ်လို့ဆိုတော့အဲရိုဟင်ဂျာလို့ခေါ်တဲ့လူမျိုးတစ်မျိုးလုံးကိုကျွန်တော်တို့ကနိုင်ငံသားပေးခြင်းမပေးခြင်းဆိုတော့ဒါကတစ်ပိုင်းဒါကကျွန်တော်တို့ NUG အနေနဲ့ကျွန်တော်တို့ Constitution လည်းရေးဆွဲနေပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံအတွင်းမှာမိသီးနေထိုင်တဲ့အလုံးလူသားတိုင်းကနိုင်ငံသားဖြစ်ခွင့်လူသားတိုင်းကအတန်းတူခွင့်ရရရှိဖို့ဆိုတာကျွန်တော်တို့ရေးဆွဲနေပါတယ်ဒါကကျွန်တော်တို့နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ policy ရေးဆွဲနေတော့မှရှိပါသေးတယ်ဗောနော်ဒါကတော့တစ်ပိုင်းဗောနော်နောက်တစ်ပိုင်းကကျွန်တော်လူခွင့်ရေးရှိတော့ကနေကြည့်မယ်ဆိုရင်ကျွန်တော်တို့ကပင်နိုင်ငံမှာပဲဖြစ်ပင်နေရာမှာပဲမုံမွေကျွန်တော်တို့ကလူခွင့်ရင်းနဲ့ပတ်သက်ရင်အပြည့်ဝကာကွယ်ပေးရမယ့်တာဝန်မှာကျွန်တော်တို့မှရှိပါတယ်အဲ့တော့ဘယ်အစိုးရပဲတဲ့ကျွန်တော်တို့အပြည့်ဝကာကွယ်ပေးဖို့ကျွန်တော်တို့ဒီ NUG အစိုးရအနေနဲ့လည်းမြန်မာပြည်အတွင်းမှာနေထိုင်ကြတဲ့ပြည်သူတယောက်ချင်းစီဘာမှလူမျိုးရတော်၎င်းနေနမိတ်ရတော်၎င်းတိုင်းဒါဖြစ်မဖြစ်ဖြစ်ဆိုတဲ့ဟာကအရေးမကြီးပါဘူးကျွန်တော်အားလုံးအတန်းတူခွင့်ရေးပြီးတော့ဒီတရားမျှတတဲ့လူခွင့်ရေးခံစားခွင့်ရရှိဖို့ဆိုတာကျွန်တော်တို့အနေနဲ့ပ ဘုံတဘောတူညီချက်ဒီ policy ကိုတော့ချမှတ်ထားပြီးသားဖြစ်ပါတယ်
။ဟုတ်ကဲ့နောက်တစ်ခုကကျွန်တော်ဒီ generation set ကလူငယ်တွေနဲ့စကားပြောတဲ့နေရာမှာကျွန်တော်ကသူတို့ရှင်းပြတယ်။ဒေါအောင်ဆန်းစုကြည်ကအချမ်းဖက်မလိုက်တဲ့ခေါင်းဆောင်တစ်ယောက်အချမ်းဖက်ဆက်အနာရှင်ကြဆုံသွားတဲ့အခါမှာဒေါအောင်ဆန်းစုကြည်ကဒီစစ်ကောင်းဆောင်တွေအားလုံးတရားရုံးတင်ပြီးတော့တရားရေးရအရာစီစစ်ပြီးအရေးယူမယ်လို့ပြောခဲ့လို့ရှိရင်သူတို့အနေနဲ့ဘယ်လိုရှိမလဲမေးတဲ့အခါမှာဒီလူငယ်တွေကပြောတာကတော့သူတို့ဘေးဆက်ခဲ့ရတာတွေကအများကြီးပေါ့ဒါကြောင့်လို့သူတို့နိုင်ပြီဆိုလို့ရှိရင်ဒီစစ်အာဏာရှင်စစ်ကောင်းဆောင်တွေအားလုံးကိုအသေးရှင်းပြမယ်လို့သူတို့ပြောပါတယ်အဲ့တော့အဲ့ဒီလူငယ်တွေကိုရော NUG အနေနဲ့ဘယ်လိုများထိန်းသိမ်းနိုင်မယ်လို့ထင်ပါလဲ
ဟုတ်ကဲ့ဗျာကျွန်တော်တို့ကတွားချင်တကစီကံပြုတ်ရတဲ့ကျွန်တော်တို့လူခွင့်ရေးစံချင်စံနှုန်းကိုလိုက်နာတဲ့ပြီးတော့ကဘာကတတ်မှတ်ထားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုနဲ့အညီဒီလိုမျိုးပြုတ်ဖို့ဆိုရင်တော့ကျွန်တော်တို့ပြည်သူပြည်သားတွေကလည်းဒါကိုနားလည်ထားဖို့လိုတော့ဗောနော်အဲ့တော့ကျွန်တော်တို့ကတစ်ခုခုကိုကျွန်တော်တို့ကဟိုတကန်ကျွဲပြင်ရှင်းတဲ့နေရာမှာကျွန်တော်တို့ခန်းစားချက်ကိုဦးစားပေးလို့တော့မရဘူးဆိုတဲ့အနေထားမှာကျွန်တော်အနေနဲ့ပြောချင်ပါတယ်ဘာဖြစ်လို့ဆိုကျွန်တော်တို့နိုင်ငံကသတ်မှတ်ထားတဲ့စီမီစင်ကာနဲ့ညီဥတွေနဲ့ညီအပြည့်ရှိတဲ့လူဆိုရင်တော့ကျွန်တော်တို့အပြည့်ရှိတဲ့အတိုင်းတရားဥတွေကဟိုပေးတဲ့ပြည့်တိုင်းကျွန်တော်ကဟိုခံယူရမှာဖြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကလိုက်နာရမှာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့တွားကျင်တဲ့ဒီလိုမျိုးအတိုင်းဝိုင်းဒီလူမှုဖွဲ့စည်းလူကျွန်တော်တို့နိုင်ငံကိုဒီလိုမျိုးတည်ထောင်ချင်တယ်ဆိုကျွန်တော်တို့ကိုယ်တိုင်ကိုယ်ကဒီလိုမျိုးလေစာလိုက်နာဖို့လူခွင့်ရေးတွေနောက်တရားဥပဒေစိုးမိုးရေးတွေကစကျွန်တော်တို့အနေနဲ့ဒီစားလိုက်နာဖို့လိုပါတယ်လို့အနေနဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကတရားစွဲဆိုမှုတွေဟိုဥပဒေအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကတရားမျှတမှုရှိအောင်ကျွန်တော်တို့ကတော့ကိုက်တွယ်ပြင်ရှင်းသွားမှာပဲဖြစ်ပါတယ်။အဲတော့နိုင်ငံတကာရဲ့ ICC ဖြစ်ဖြစ် ICJ မှာပဲဖြစ်ကျွန်တော်တို့ကအပြည့်ရှိတဲ့လူအပြည့်ရှိတဲ့လျောက်အရေးယူဆောင်ရွက်နိုင်ဖို့ကျွန်တော်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့အဲ့လိုပဲပြောချင်ပါတယ
်။အဲ့တော့ဒီအချမ်းဘက်ဆင်အနာရှင်ကြာသွားလို့ဒီ generation z တွေအသရိုးတွေသူတို့လက်ထဲမှာသူတို့ကိုင်းပြီးအကုန်လုံးတပ်ဖြတ်မယ်ဘာလုပ်မယ်ဆိုလို့ရှိရင်ရော NUG အစိုးရလူအခွင့်အရေးဌာနအနေနဲ့ဒီ generation z ကလေးတွေကိုအရေးယူဖို့ရရှိပါလား
ဟုတ်ကဲ့ဗျာကျွန်တော်တို့ကတော့လူခွင့်ရေးစံချင်စံတုံးရကျွန်တော်တို့ကလူခွင့်ရေးနိုင်ငံကတမတ်တဲ့ဥဒေနဲ့ညီကျွန်တော်တို့အတနိုင်ဆုံးကျွန်တော်တို့ဒီပြည်သူကပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်အလုံးဝဒီလိုမျိုးလူခွင့်ရေးလိုက်လေစာလိုက်နာဖို့နိုင်ငံတကာရဲ့ဟိုတတ်မှတ်ထားတဲ့စီရင်စည်းကမ်းတွေဥပဒေတွေလေစာလိုက်နာဖို့အရင်ကပထမဆုံးကျွန်တော်အနေနဲ့ဒါကိုတိုက်တွန်းချင်တယ်ဒုတိယချက်အနေနဲ့ကတော့ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ကစစ်ကောင်စီကပဲဖြစ်ကျွန်တော်တို့တိုင်းဒေသလေးနဲ့ကရင်ဖက်စီကပဲဖြစ်ဥမာပြည်သူလူထုတရားဥပဒေဝပဲဖြစ်ကျွန်တော်တို့ကဥပဒေကိုလိုက်လေစာလိုက်နာမှုမရှိဘူးဆိုကျွန်တော်တို့ကဥပဒေအတိုင်းအပြည့်ပေးရေးယူတာတော့ကျွန်တော်တို့အနေနဲ့ဆောင်ရွက်ရမှာလို့အလုံးဝလက်ခံရမယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ဦးပဟန်းထံခုလိုစွန့်ရွေးခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ဗျာကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်အခုလိုမျိုးလက်ရှိဖြစ်ပေါ်နေတဲ့အနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့အမည်ကျွန်တော်ရဲ့ဟိုတပေါ်သားတွေကိုဟိုစွန့်ရွေးခွင့်ရတဲ့အတွက်တင်ပြခွင့်ရတဲ့အတွက်ကျွန်တော်လည်း SBS ကိုအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါနော
်ဟုတ်ကဲ့ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်ဆိုရတဲ့တွင်တွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ